တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရင်းနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Rick Sullivan တို့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြံတဲ့ဆင်နေနေတွေမှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံတာဝန်ရှိသူနှစ်ဦးဟာအမေရိကန်နိုင်ငံ San Francisco ဆွေးနွေးပွဲမှာရခဲ့တဲ့သဘောတူညီမှုတွေအကောင့်ထည့်ဖော်ဖို့နဲ့တရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးမှာအတင်းဆောင်မခံတဲ့အရေးပါတဲ့ကိစ္စရပ်တွေကိုမှန်မှန်ကန်ကန်ကင်တွေ့ရေးအတွက်လက်တွေကျကျပုံမှန်လင်းလင်းနဲ့အကျိုးရှိတဲ့မဟာဗျူဟာတွေကိုဖလှယ်ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီနှစ်2024ဟာတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေး45နှစ်မြောက်နှစ်ပတ်လည်ဖြစ်တဲ့အတွက်ဒီချိန်မျိုးမှာတစ်ဖက်ဖက်ကအသာစီးနဲ့ဆက်ဆံတာထက်ဒန်းလူညီလူဆက်ဆံပြီးအတွေ့အကြုံတွေကိုလေ့လာသင်ယူဖလှယ်တဲ့လို့လည်းတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကလည်းပြောပါတယ်။မတူညီတာတွေကိုထောက်ပြနိုင်မယ့်အစားတူညီတဲ့အခြေခံအချက်တွေကိုလိုက်ကြည့်တန်းတယ်လို့တနိုင်ငံအကျိုးရှိဖို့ကိုတခြားနိုင်ငံကအပြန်အလှန်လေးစားဖို့လည်းပြောပါတယ်။တနိုင်ငံခြားကဏ္ဍအားလုံးနဲ့အဆင့်အားလုံးအတွက်အဆင့်မြင့်ဤပညာတွေဖလှယ်ပြီးလက်ရှိဆက်ဆံရေးလမ်းကြောင်းကိုမဟာဗျူဟာကျကျအသုံးချဖို့လည်းနှစ်ဖက်သဘောတူကြတဲ့အပြင်တနိုင်ငံဆက်ဆံရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးဖို့ရှိတယ်လို့တနိုင်ငံသဘောတူခဲ့ကြပါတယ်။